မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ရမုံငွေဆိုင်ရာပေါင်းစပ်ညီနိုင်ရေးအဖွဲ့ကိုဒေါအောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးအစိုးရလွှတ်တော်တန်းနဲ့တိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဖွဲ့စည်းလိုက်ပါတယ်။တိုင်းရင်းသားကိုယ်စားလှယ်တွေထဲမှာတော့ NCA လက်မှတ်ထိုးတဲ့အဖွဲ့တွေတာမကလက်မှတ်မထိုးရသေးတဲ့အဖွဲ့တချို့လည်းပါဝင်ကြမှာပါ။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံတကာကပေးလာတဲ့အကူအညီတွေကိုထိန်းချုပ်ဖို့မဟုတ်ဘဲမမှန်ကန်ကန်မျက်မျက်တတအဖြစ်ရေးကြီးကြပ်ပေးဖို့တာဖြစ်တယ်လို့ဖွဲ့စည်းရေးဆွေးနွေးပွဲမှာပါဝင်တဲ့ပို့အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ PNLO ဦးဆောင်နိုင်ရကဥခွန်ဥက္ကာကပြောပါတယ်ကိုသားညုံကဥခွန်ဥက္ကာကိုဆက်သွယ်မြင်မြန်ထားပါတယ်ရှင
်နိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ထားတဲ့အကူအညီတွေရှိပါတယ်ဥမာဆိုလို့ရှိရင်ဥရောပသမဂ္ဂလည်းရှိပါတယ်နောက်တခြားအဖွဲ့အစည်းလည်းရှိတယ်အလှူငွေတွေအကုန်လုံးကဒီအဖွဲ့အစည်းပဲဖြစ်ရမယ်ဆိုတဲ့သဘောလား
အဲ့ဒီလိုလည်းမဟုတ်သေးဘူးဗျငြိမ်းချမ်းရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကဦးစားပေးစနစ်ပေါ့ဘယ်ကန္တာကိုပို့ဦးစားပေးပြီးတော့ပံပိုးတဲ့နယ်ဆိုတဲ့ဟာပေါ့နည်းနည်းလေး approval လုပ်ပေးတဲ့အစ်စ်ပါပဲသုံးတဲ့လူနဲ့ပေးတဲ့လူနဲ့ပေါ့ဗျာသဘောတူရင်တော့ရပါတယ်သို့တော့ရတဲ့လူကပိုရမရတဲ့လူကမရမဖြစ်အောင်မြတ်မြတ်တတဖြစ်အောင်နည်းနည်းလေး oversight လုပ်ပေးတဲ့သဘောနဲ့ဖွဲ့တာဖြစ်ပါလား
မြန်မာနိုင်ငံညီငယ်လူငန်းစင်တွေအတွက်ဒီလိုမျိုးအလှငွေတွေရမုံငွေတွေကူညီမယ်ဆိုလို့ရှိရင်ဒီဖွဲ့နဲ့တိုင်ပင်ရမယ်ဆိုတဲ့သဘောလား oversight ဆိုတာဘယ်လိုမျိုးလုပ်မှာလဲ
ဒီအဖွဲ့ကနေပြီးတော့အဖို့ပြုတဲ့ sector တွေရှိတာပေါ့ဟာဥပမာကျွန်တော်တို့ sector 4ခုဒီနေ့ဦးစားပေးမယ်ဆိုတော့သုံးပြလိုက်တယ်ဥပမာ NCA ceasefire နဲ့ peace implementation sector ပေါ့ဗျာဒါမျိုးပေါ့နောက်ပြီးတော့ကျွန်တော်တို့ development supporting for peace process ဆိုတဲ့ sector မျိုးနောက်ပြီးတော့ negotiation and dialogue sector ပေါ့ဗျာနောက်ဆုံး NRPC sector ပေါ့အဲ့ဒီ sector တွေမှာကျုံးဝင်တဲ့အလုပ်ငန်းတွေဆိုရင်အလူရှင်တွေရဲ့ criteria နဲ့ kait တဲ့အလူရှင်တွေပေးပေါ့
ဟုတ်ကဲ့
မ kait ဘူးဆိုလည်းမပေးတယ်ပေါ့ဒါအလူရှင်ဘက်က final decision ကတို့လက်ထက်မှာပါ
ဟုတ်ကဲ့တနည်းအားဖြင့်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်လုပ်နေကြတဲ့ donor foreign လူမျိုးပေါ့ဒီအဖွဲ့ပါပါမယ်တခြားအလူရှင်အဖွဲ့စည်းတွေပါမယ်တိတန် foreign မျိုးရောလုပ်ဖို့ရှိပါလားအဲ့တော့
အော်မရှိပါဘူးအလူရှင်တွေဘက်ကတော့တို့သူ့ဖွဲ့ထားတဲ့ပုံစံအတိုင်းပဲတို့ရှိပါသေးပေါ့ဒါဆိုအဲ့ဒီအလူရှင်တွေရဲ့အစုအဖွဲ့နဲ့အတိုင်းပင်ပြီးတော့ဒီနှစ်ဖက်ပေါ့ဗျာအဒီ body ဘက်ကလည်းဘယ် program နဲ့အရူစားပေးတဲ့ဘယ်ဟာအရေးပေါ်ဖြစ်တဲ့စသဖြင့်ပေါ့အကြံပြုပြီးတော့တင်ပြသလိုအလူရှင်တဲ့ဘက်ကလည်းဒီသူတို့ criteria နဲ့ kait အောင်ညှိပြီးတော့အထောက်အပူပေးဖို့ပေါ့ဒီအပြန်လာညှိနှိုင်းတိုင်ပြီးတော့လှုပ်သွားမဲ့သဘောပါအ
ဲ့တော့ဥခုံဥကရဲ့အမြင်ကအခုလိုဒီအဖွဲ့ဖွဲ့လိုက်ခြင်းအဖြစ်ညီငယ်လူငန်းစင်တွေအတွက်ဘယ်လောက်ထိထိရောက်နိုင်လဲဘာတွေများထူလာနိုင်လဲခင်ဗျအ
ော်တခုကတော့ကျွန်တော်တို့အခုဖွဲ့တဲ့ team ကnational body ဆိုတော့ကိုယ်အရင်စဉ်းစားသလို tripartite တော့မဟုတ်တော့ဘူးပေါ့အရင်တော့ကျွန်တော်တို့လုပ်ခဲ့တဲ့နှစ်သုံးနှစ်လောက်ကတော့အလူရှင်က one partner ဆိုရ one partner နဲ့တိုင်းသားတွေက one partner ပေါ့ three partner ပုံစံကကျွန်တော်တို့ပြောင်းပြီးတော့အခုကျတော့တိုင်းသားတွေကအစိုးရရောအားလုံးပေါင်းပြီးတော့body ဖွဲ့လိုက်တော့အဲ့ဒါ one partner ပဲဖြစ်သွားတာပါ။
တမရဦးသိစိတ်လက်ထက်တုန်းကဆိုလို့ရှိရင်ဒီ MPC တို့ပါလို့ရှိတယ်။တီးကြားနိုင်ငံကြားကအကူအညီတွေယူခဲ့တာမျိုးရှိတယ်။အဲ့တော့ဒီငွေကြေးလက်ပတ်မှုတွေဒါရင်နဲ့ပတ်သက်လို့ရောပြန်လည်သုံးသပ်မှုမျိုးရောရှိပါလားခင်ဗျာဒီဖွဲ့က
။အော်အဲ့ဒါတော့မရှိဘူးဗျ။ဘာကြောင့်လဲဆိုတော့အဟောင်းတော့ကစင့်သုံးခဲ့တဲ့လုပ်ငန်းတွေနဲ့မူတွေ policy တွေကိုပြန်ပြီးတော့ကင်တွယ်တာမရှိတော့ဘူး။အခုအစိုးရသေးရဲ့ initiative နဲ့ပေါ့ဗျာစပြီးတော့ဖွဲ့တဲ့ national body ပေါ့နောက်ပြီးတော့ national ownership ဆိုတဲ့ idea နဲ့ချင်ကမှုမျိုးဖြစ်ပါတယ
်ဒိုနာဖွဲ့စည်းတွေလည်းတက်ရောက်တယ်ဆိုတော့မြန်မာနိုင်ငံညီငယ်လူငန်းစဉ်တွေအတွက်ဘယ်လောက်ထိရမုံငွေသူတို့ထည့်ဝေမယ်ဆိုတဲ့ commitment တွေပါတယ်မျိုးပြီးရမျိုးရောရှိပါလား
ဒိုနာတွေကတော့ဒီကျွန်တော်တို့အလုပ်လုပ်မဲ့အဖွဲ့တွေရဲ့တင်ပြတဲ့ propose amount ပေါ့ဗျာ propose ကလုပ်ငန်းနဲ့ propose amount ကိုသူတို့ကစီစစ်တာပေါ့သူတို့ကတော့ဒီ peace ဒီ commitment တော့ရှိတာပေါ့ဒီ peace process ကိုကူဖို့သို့တော့အဲ့ဒီလိုကူဖို့နေရာမှာဒီဘက်ကဒီ implementation လုပ်မဲ့အဖွဲ့တွေကလည်းပဲကိုလုပ်ချင်တဲ့ဒါနဲ့ amount နဲ့တင်ပြဖို့လိုတာပေါ့အဲ့ဒီတင်ပြတဲ့နေရာမှာ transparency ရှိရေးဆိုတာတော့ဘယ်သူကဘယ်လောက်တင်တယ်ဘယ်ကိစ္စလုပ်မယ်ဆိုတာလောက်တော့ဒီ body ကိုအပိတ်ပေးတဲ့သဘောမျိုးပါဗျာအဲ့ဒါပါပဲ
ဟုတ်ကဲ့ဥက္ကဋ္ဌကြီးအခုလိုဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ